1982ခုနိုင်ငံသားဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုရခိုင်ပြည်နယ်မြို့နယ်၃ခုမှာဒီကနေ့ကစတင်ဆောင်ရွက်နေပြီး IDP လို့ခေါ်တဲ့ပြည်တွင်းဒုက္ခသည်ကယ်ဆယ်ရေးစခန်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစစ်ခံယူဖို့အတွက်တက်တီကန်ကပ်ပြားတစ်မျိုးကိုထုတ်ပေးနေတယ်လို့ဒီကပ်ပြားရာပြီးသူတွေကိုဆက်လက်စီစစ်ဖို့ရှိနေပါတယ်။နိုင်ငံသားစီစီရေးလုပ်ငန်းဟာအလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အားဝန်ကြီးဌာနရဲ့ပထမရက်တရအတွင်ဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်းတွေတဲကတစ်ခုဖြစ်ပြီးတနိုင်ငံလုံးကိုလူအပ်ချက်အရဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြပါမယ
်။ဟုတ်ကဲ့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ပထမရက်တရအတွင်ဆောင်ရွက်ဖို့စီစဉ်ထားတဲ့လုပ်ငန်း73ခုထဲမှာတစ်ခုအပါအဝင်ဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဒီကနေ့ရခိုင်ပြည်နယ်ကကြောက်ဖြူမြေပုံနဲ့ပုံနေကျွန်းမြို့နယ်တွေမှာစတင်ဆောင်ရွက်နေတာဖြစ်ပါတယ်။ကျောက်ဖြူမြို့နယ်ကအစ္စလမ်ဘာသာဝင်တွေလက်ရှိခိုးလုံနေတဲ့ကျောက်တလုံး IDP ကယ်ဆယ်ရေးစခန်းကအခြေအနေကိုစခန်းကြီးကြပ်ရေးကော်မတီဝင်ဦးဖြူရှိကအခုလိုပြောပါတယ်။
နိုင်ငံတော်သမ္မတကြီးဦးသိန်းစရာနဲ့အဝိုက်ကကိုတင်နေပြီးတော့မိတ်ခေါ်လိုက်။ခေါ်လိုက်တာနဲ့အဲ့မှာဝိုက်စားကိုတင်ပြည်စားလေးတွေပြေးသွားတယ်။အဲ့ဒီပြည်စားလေးတွေပြေးသွားပြီးနောက်ပိုင်းမှာဒီပြည်စားကိုလက်ဝယ်တန်ခါခါတူတွေကိုကျွန်တော်တို့ဒီအခုနိုင်ငံသားစီစီတဲ့ကအဲ့ဒီကတည်းထုတ်ပြနေပါလေ။အခုကျွန်တော်တို့ထုတ်ပြနေတာကိုကျွန်တော်တို့အင်တီဗီကျောက်တလုံးကယ်ဆယ်ရေးစခန်းမှာဆိုလို့ရှိရင်လူ93လောက်တော့လုံးတောင်ပြည်လို့ကျွန်တော်တီးကြည့်ရပါတယ်ခင်ဗျာကျွန်တော်တို့လာဘကဒုညမူဦးသန်တက်ကတော့ပါတယ်ခင်ဗျာဘလို့ပြောလဲဆိုဒီတက်တွေကိုရလက်ဝေကန်ဆောင်ထားခြင်းမရှိရင်တစ်ဖက်နိုင်ငံကကူးဝင်လာတဲ့လူတို့တန်တရားရှိနိုင်တယ်လို့ပြောလို့ကျွန်တော်တို့တို့ဖွဲ့တွေကတော့လက်ခံတဲ့အပိုင်းကိုပြရပါခင်ဗျာ
မြေပုံမြို့နယ်က IDP စခန်းတွင်းကအခြေအနေကိုတော့စခန်းကော်မတီဝင်တဦးဖြစ်တဲ့ဦးအောင်လွင်ကလည်းအခုလိုပြောပါတယ
်ကျွန်တော်တို့အရင်တော့ white card တွေကန်ခဲ့တယ်လေ white card ကိုပြန်သိမ်းတယ် white card ပြန်သိမ်းတဲ့လူကို receipt တစ်ခုထုတ်ပေးတယ်အဲ့ဒီကအဲ့ဒီ receipt ကိုပြန်သိမ်းပြီးတော့အခုအဲ့ဒီမှာပြန်ပြီးတော့အစားထိုးတဲ့နောက်ကတကပေါ့အစင်းရောင်ကလေးတကထုတ်ပေးမယ်ဆိုပြီးတော့အဲ့ဒါလုပ်နေလေခင်ဗျာအခုအဲတရားကြော်လို့တော့ရှိတယ်ဗျအဲ့ဒါအရင်ကဟိုကတ်အားထားတဲ့လူတွေလေ
ပြီးခဲ့တဲ့နှစ်အတွင်းက white card ကိုယာယီတက်တေကန်လက်မှတ်တွေတက်တန်းကုန်ဆုံးပြီဖြစ်တာကြောင့် AB လ1ရက်နေ့ကနေမေလ31ရက်နေ့အတွင်းပြန်လည်အနံဖို့အစိုးရကကြေညာတတ်မှတ်ခဲ့ရမှာရခိုင်ပြည်နယ်က white card ကင်ဆောင်သူ6သိန်းကျော်အနက်က4သိန်းနီးပါးလောက်သာပြန်လည်အနံခဲ့ပါတယ်ဒီလိုအနံသူတွေကိုပေးအပ်တဲ့ဖြတ်ပိုင်းတွေကိုတော့ဇွန်လဆန်းမှာအစိမ်းရောင်ကတ်တမျိုးထပ်မံထုတ်ပေးပြီးအဲ့ဒီကတ်ရှိသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်အစိမ်းရောင်ကပ်ပြားသည်ဟာနေထိုင်ခွင့်အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးတဲ့နောက်စီစစ်ချက်အရနိုင်ငံသားဧနိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့တမ္ပတ်ချက်တွေပေါ်မူတည်ပြီးဥပဒေအရခံစားခွင့်ရမှာဖြစ်ပါတယ်။အနံသူအများစုကတော့အစိမ်းရောင်ကပ်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်ဖြစ်ပြီး white card ခေါ်ယာယီတက်တေကလက်မှတ်တဲ့အစစ်နိုင်တယ်လို့ယူဆတာကြောင့်လာရောက်မထုတ်ယူတာတွေလည်းရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတကောင်စီဌာနညွှန်ကြားမှုဦးမြင့်ကျိုင်ကတော့လက်ရှိဆောင်ရွက်ရာမှာအစင်းရောင်ကတ်မထုတ်သေးသူတွေကိုထုတ်ပေးဖို့နဲ့နိုင်ငံသားလျှောက်ထားသူတွေကိုစီစစ်သွားမှာဖြစ်ကြောင်းအခုလိုရှင်းပြပါတယ်
။အဲ့ဒီအစင်းရောင်ကတ်ပြားတွေပေးတဲ့အစီအစဉ်ရဲ့အဆက်လဲတာတယ်ဗျ။ကျောအဲ့ဒီနေရာတွေကဟိုတကယ်ထုတ်တာ3000လောက်ပဲထုတ်တော့တကယ်လူတွေကမထုတ်ရသေးဘူး။အဲ့ဒါတွေကိုလည်းဆက်လက်စီအောင်ရှင်းလင်းကြောကြားပြီးတော့ဆက်ထုတ်ပေးဖို့အစီအစဉ်လည်းရှိတယ်။နောက်တစ်ခုကတော့ရက်ပြစီမံချက်မှာကြေညာထားတဲ့အတိုင်းပဲ82ခုနှစ်နိုင်ငံသားဥပဒေအရဆက်လက်စစ်ဆေးကြီးဆောင်ရွက်သွားမယ့်ဟာတွေလည်းပါတယ်ဗျ။အစိုးရကပြည်ရှိပြည်သားလူတွေကသူဆက်လုပ်လို့ရနေပြီ။အခြေအနေအဲ့ဒီဟာတွေကသူတို့ကသူတို့ရှိမှလိုအပ်တဲ့အထောက်အထားချက်လက်ပြည့်စုံပြီဆိုတာနဲ့သက်ဆိုင်ရာအားတွေမှာလူမှုကြီးကြပ်ရေးဌာနတွေကိုဆက်သွယ်ပြီးတော့နိုင်ငံသားစစ်ဆေးဟာတဲ့လုပ်ငန်းတွေလုပ်ပြီးသူတို့ကဖတ်ကျင်တဲ့ကပြားတစ်ခုရယူပါဗျာ။
ဒီကနေ့ရခိုင်ပြည်နယ်ကမြို့နယ်၃မြို့နယ်မှာစတင်ဆောင်ရွက်နေပေမဲ့ရတရာစီမံကိန်းအရတပြည်လုံးကလိုအပ်နေတဲ့ဒေသတွေမှာဆောင်ရွက်တာတွေရှိတယ်လို့ရှမ်းပြည်နယ်နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်တွေမှာတော့အရင်လတည်းကဆောင်ရွက်တာတွေရှိကြောင်းပြောဆိုပါတယ်။အလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဇွန်လ၁ရက်နေ့ကစစ်တွေမြို့မှာရမိရဖရီနဲ့တွေ့ဆုံရမှာ1982ဥပဒေအရနိုင်ငံသားစီစီရေးလုပ်ငန်းတွေကိုဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့သလိုဒီလုပ်ငန်းဟာနိုင်ငံအတွက်ရေးကြီးတဲ့လုပ်ငန်းဖြစ်တာကြောင့်ပြည်သူတွေကတည်ငြိမ်အေးချမ်းမှုကိုထိန်းသိမ်းပေးရင်းလုပ်ငန်းအောင်မြင်အောင်ဝိုင်းဝန်းကူညီကြဖို့ပန်ကြားခဲ့ပါတယ်